ရှဘဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တို့ဟာပြီးခဲ့တဲ့လကအမေရိကန်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုတွေမှာတေဆုံးသွားပဲရှိတယ်ဆိုပြီးတော့အမေရိကန်စစ်တပ်က VOA ကိုအတိအပြုပြောကြားလိုက်ပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေမှာရှဘထိတ်တန်းခေါင်းဆောင်တို့ဖြစ်တဲ့ဘရှီးယားမိုဟာမက်မဟာမူဒ်လို့ခေါ်တဲ့ဒီဘရှီးယားကိုကပ်ကတေဆုံးသွားတယ်လို့မှတ်ယူရကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးခရစ်ကန်က VOA ကိုပြောပါတယ်ဆိုမာလီနိုင်ငံဂျဘာဒီတာကဒီစကောင်းမြို့မှာဒီလေကြောင်းတိုက်ခိုက်မှုကိုလုပ်ခဲ့တာဖြစ်ပါတယ်။သူကရှဘတ်အဖွဲ့ကတွေ့ကြုံရင်ပြီးတော့တိုက်ခိုက်ရေးကျင်းတဲ့ထိတ်တန့်တက်မှုတွေကတယောက်ဖြစ်ပြီးတော့သိမကြသေးခင်ကပဲရှဘတ်သဘုံအဖွဲ့ကဒီဂျဘတ်လို့ခေါ်တဲ့အယ်နူစရာတပ်ဖွဲ့၃ခုကိုဦးစီးခဲ့တာဖြစ်ပါတယ်။အခုလိုဘရှီးယားကော့ဂပ်လို့အကြမ်းဖက်သမားတယောက်တည်ဆုံသွားတာဟာချင်းကြောင့်မှုတွေကိုဖယ်ရှားလိုက်တာဖြစ်ပြီးတော့အာဖရိကလူမျိုးတွေနဲ့အမေရိကန်တွေအတွက်ပို့ပြီးတော့ပေကင်းလုံခြုံစေပြီးတော့ထိုးတက်မှုတခုဖြစ်တယ်လို့လည်းဗိုလ်မှူးကြီးကန်ကပြောပါတယ်။ဇန်နဝါရီ5ရက်နေ့ကမန်ဒဘေးဒေသတိုက်ခိုက်မှုကိုကြိုးခိုင်ခဲ့တဲ့ဒီအယ်ရှဘတ်ခေါင်းဆောင်နဲ့သူ့ရဲ့ဇနီးဟာစကောက်တိုက်ခိုက်မှုတွင်မှာတည်ဆုံသွားတယ်လို့အာဖရိကဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ် AFRICOM ကဖေဖော်ဝါရီ25ရက်နေ့ကပြောပါတယ်။ဒီတည်ဆုံမှုနဲ့ပတ်သက်ပြီးတော့သူ့ဇနီးရဲ့အမျိုးတွေကလည်း VOA ကိုအတိအပြုပြောကြားထားပါတယ်ခင်ဗျာ။